ဒါသာကမ်းမြောင်ဒေတာကပြည်မှတ်30ကျော်ကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ချက်တပင်းနေမှာအစ္စရေးစစ်တပ်ကပြောသလိုဂါဇာဆေးုံတာဝန်ခံတွေကလည်းဂါဇာတောင်ပိုင်းရာဖာမြို့မှာအစ္စရေးတိုက်ခိုက်မှုကြောင့်အနည်းဆုံး9ဦးသေဆုံးတယ်လို့ပြောပါတယ်။အစ္စရေးကာကွယ်တပ်ကတော့အစ္စရေးတပ်တွေကိုရော့ကက်လောင်ချာတွေနဲ့ပစ်ခတ်နေတဲ့ Hamas ကုန်းနှောင်းရုံအပါအဝင်ဂါဇာလယ်ပိုင်းဒေတာကိုပြည်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဂါဇာဒေသခံတွေအတွက်လူသားစာနာမှုအကူအညီဒေါ်လာ1ဘီလီယံနဲ့စီးရီးသုံးစီပါဝင်အစ္စရေးအတွက်ဒေါ်လာ 26.4 ဘီလီယံပေးမယ်အမေရိကန်ရဲ့ပြည်ပအကူအညီဒေါ်လာ95ဘီလီယံချထားပေးမယ်မူကြမ်းကိုသမ္မတဂျိုးဘိုက်ဒန်ကလက်မှတ်ရေးထိုးပြီးနောက်တစ်နေ့ဖြစ်တဲ့ချက်တဲ့ဘီလီယံမှာအခုလိုဂါဇာမှာတိုက်ခိုက်မှုတွေဆက်ဖြစ်တာပါဘလူးဟူးနေကတော့ဂါဇာအတွက်လူသားစာနာမှုအကူအညီပေးရမှာသုံးမဲ့စိတ်ကန်းဆောက်ဖို့ပြင်ဆင်နေပြီလို့ဂါဇာအကူအညီပေးဆိုင်ရာကုလသမဂ္ဂအရာရှိကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောပါတယ်။အချိန်နဲ့မှာပဲ Hamas တွေက Israel American ဒဇာဂန်တူဖြစ်တဲ့ Hash Goldenberg ပိုလင်လို့ယူဆရတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုဝေဖန်အပြစ်တင်နေတဲ့ဗီဒီယိုကိုထုတ်ပြန်ပါတယ်။ဒီဗီဒီယိုနဲ့ပတ်သက်ပြီးတော့ FBI ကစုံစမ်းနေတယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။